ဆရာနာရှင်ဖြုတ်ချရည်ကိုလူလာတဲ့ဘဲအဖွဲ့စည်းနဲ့မဆိုလက်တွဲဆောင်ရသွားမယ်ဆိုပြီးတော့ KIO ကချင်လွတ်မြောက်ရေးအဖွဲ့ဦးထဘူဂျိုကြီးအမ်ဘန်လာက KIO အထိမ့်မှနေ့မိကုံးမှာပြောသွားပါတယ်အခုချိန်မှာအာနာရှင်စနစ်နဲ့ဗမာလူမျိုးကြီးဝါဒကိုမချေမှုန်းနိုင်လို့ရှင်အနာဂတ်မှာအမြင့်ဖြုတ်နိုင်ဖို့ခက်ခဲသွားလိမ့်မယ်လို့ကချင်ဘာသာစကားနဲ့ပြောတဲ့ဘူဂျိုကြီးအမ်ဘန်လာမိကုံးကိုကိုးကားပြီးတော့ကချင်သတင်းတွေမှာဖော်ပြကြတာပါKIO ကချင်လွတ်မြောက်ရေးအဖွဲ့ဖွဲ့စည်းခြင်း62နှစ်ပြည့်အထိမ့်မှအတွက် KIO ဥက္ကဋ္ဌရဲ့ဗီဒီယိုမိကုံးထွက်ပေါ်လာတာဖြစ်ပါတယ်ကေဂူအနေနဲ့မြန်မာအစိုးရဆက်ဆက်နဲ့နိုင်ငံရေးအညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့အဆင်မပြေခဲ့ဘူးလို့လည်းကေဂူဥက္ကဋ္ဌကပြောပါတယ်။ကေဂူကချင်လွတ်မြောက်ရေးအဖွဲ့ကို1960ခုနှစ်အောက်တိုဘာလ25ရက်နေ့မှာဖွဲ့စည်းခဲ့တာဖြစ်ပြီးတော့ကချင်လွတ်မြောက်ရေးတပ် KIA ကိုတော့1961ခုနှစ်ဖေဖော်ဝါရီလထဲမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။1994ခုနှစ်မှာတော့အဲ့ဒီချိန်ကမြန်မာအစိုးရနဲ့ KIA ကြားညှိနှိုင်းသဘောတူညီချက်ရပြီးတော့အပြစ်ခတ်ရက်စဲထားပေမဲ့လို့2011ခုနှစ်မှာမြန်မာစစ်တပ်နဲ့အပြန်အလှန်ပစ်ခတ်မှုတွေပြန်ပြီးတော့ဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအကူပြောင်းတွေဖြစ်ခဲ့တဲ့2012-2020ကာလမှာလည်းမြန်မာစစ်တပ်နဲ့မကြာခဏဆိုလို KIU ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မြန်မာညီညွတ်ရေးလုပ်ငန်းစဉ်တွေမှာပါဝင်ပတ်သက်ခဲ့ပြီးမဲ့လည်း NCA တနင်္ဂနွေလုံးအဖြစ်ခက်ရက်စည်းသဘောတူစာချုပ်မှာတော့လက်မှတ်မထိုးထားပါဘူး။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့အာဏာသိမ်းစစ်ကောင်စီကိုပြင်းပြင်းထန်ထန်ဝေဖန်ဆန့်ကျင်တဲ့အဓိကတိုင်းရင်းသားအဖွဲ့အစည်းတစ်ခုဖြစ်လာပါတယ်။ညီညွတ်စွာဆန္ဒပြမှုတွေကနေပြီးတော့လက်နက်ကင်လှူရှာမှုတွေစီပြောင်းလာတဲ့PDF ဒေသခံပြည်သူ့ကာကွယ်အဖွဲ့အစည်းတွေကိုကူညီပေးနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ဖြစ်လဲ KIU ကိုအများကသိရှိထားပါတယ်။မြန်မာစစ်တပ်ကတော့ KIU အဖွဲ့အစည်းဟာ PDF တွေကိုစစ်တပ်တန်းပေးတာလက်နက်ကူညီတာတွေလုပ်တယ်ဆိုပြီးတော့မကြာမကြာဆွဆွဲပြောဆိုလို့ရှိပါတယ်ခင်ဗျာ။